အစိုးရသားဝယ်ရှိသူအားလုံးကိုဝေဖန်နိုင်တယ်လို့အီရန်သမ္မတဟက်ဆန်ရူဟာနီကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပြီးအီရန်နိုင်ငံတွင်ဆန္ဒပြသူတွေရဲ့စိတ်ဆိုးဒေါသထွက်မှုကစီးပွားရေးပြဿနာတင်မဟုတ်ဘူးလို့လည်းပြောဆိုလိုက်ပါတယ်။လူမှုကွန်ရက်တွေပိတ်ပင်ထားတာကိုဖယ်ရှားပေးဖို့သမ္မတရူဟာနီကတောင်းဆိုပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်နီးပါးကဆန္ဒပြမှုတွေဖြစ်ခဲ့ပြီးတဲ့နောက်အစိုးရဘက်က Instagram နဲ့ Telegram တို့လို message စာတို့ပေးပို့တဲ့ apps တွေကိုတားမြစ်ပိတ်ပင်ခဲ့တာပါ Instagram ကိုတော့မနေ့တနင်္ဂနွေနေ့မှာအနာပိုင်တို့ကပြန်ဖွင့်ပေးခဲ့ပေမဲ့ Telegram ကိုတော့ဆက်ပြီးတော့ပိတ်ထားဆဲဖြစ်ပါတယ်လက်တလောအကြမ်းဖက်မှုတွေမှာအရေးပါသူအလုံးကိုဖမ်းဆီးထားပြီးဖြစ်ကြောင်းနဲ့ပြစ်ခတ်တဲ့ပြစ်ဒဏ်တွေနဲ့ရင်ဆိုင်ရမယ်ဆိုဒီကနေ့တနင်္ဂနွေနေ့မှာပဲအီရန်တရားရေးဌာနရဲ့ဒုတိယအကြီးအကဲဟာမစ်ရှာရီယာရီကပြောဆိုထားပါတယ်အခုပေါ်ပေါက်ခဲ့တဲ့ဆန္ဒပြပွဲကတော့2009ခုနှစ်နောက်ပိုင်းအီရန်နိုင်ငံတွင်အကြီးမားဆုံးအစိုးရစန့်ကျင်ရေးဆန္ဒပြပွဲဖြစ်ပါလိမ့်ရှင်